မင်္ဂလာပါ
2019ဇူလိုင်လတုန်းကရန်ကုန်တက္ကသိုလ်မြန်မာစာဌာနမှကျင်းပသွားတဲ့ခေတ်ပေါ်မော်ဒန်ကဗျာစာတမ်းဖတ်ပွဲဟာထူးထူးခြားခြားရှိလာပါတယ်ထူးခြားတယ်လို့ပြောရတာကအကြောင်း၃ချက်ရှိပါတယ်ပထမအကြောင်းကမော်ဒန်ကဗျာပေါ်တာအနှစ်40ကျော်ခဲ့ပြီမြင်ခုမှတက္ကသိုလ်နယ်မြေတဲကိုဝင်ရောက်လာနိုင်တဲ့အချက်ပါခိုးရုံးကတော့မော်ဒန်ကဗျာဝေးလို့ခစ်ပေါ်ကဗျာတောင်ခြေမချနိုင်ခဲ့ပါဘူးဒုတိယအကြောင်းကခစ်ပေါ်မော်ဒန်ကဗျာနဲ့ပတ်သက်ပြီးဆွေးနွေးထားတဲ့စာတမ်းတွေနေပေအတော်ဆုံးလင်းတဲ့အချက်ပါဇေယလင်းကမြန်မာမော်ဒန်ကဗျာခေတ်ဦး1980က1990တဲ့မောင်ပြေမင်းကမြမခစ်ပေါ်ကဗျာဆရာတို့သုံးဆွဲသောကဗျာဖွဲ့ပုံနီးလန်းများတဲ့ဦးမင်းစင်းကမြမခစ်ပေါ်မော်ဒန်ကဗျာအချို့ကိုခန်းစားလေ့လာခြင်းစသဖြင့်စာတန်းရှင်ခုနှစ်ဦးကစာတန်းခုနှစ်ဆောင်ဖတ်သွားပါတယ်တတိယအကြောင်းကစာတန်းဖတ်ပွဲကိုစိတ်ဝင်စားတက်ရောက်ကြသူတွေများတဲ့အချက်ပါတက္ကသိုလ်အတိုင်းဝိုင်းကဒေါက်တာမြင့်ကြီးဒေါက်တာခင်အေးဒေါက်တာခင်တန်းဦးစတဲ့ဆရာကြီးဆရာမကြီးတွေကျောင်းသားကျောင်းသူတွေသာမကပြင်ပကကဗျာဆရာဝေးခေါင်သစ္စာနီအောင်စင်မင်းသူကမိန်လှိုင်ပါအောင်ရင်ဆာရေးဆရာကဗျာဆရာတွေအမြောက်အများတက်ရောက်ကြတယ်လို့သိရပါတယ်ခုလိုတက္ကသိုလ်နဲ့ပြမပညာရှင်တွေခေတ်ပေါ်မော်ဒန်ကဗျာအရေးအတွေ့ပေါင်းစည်းအားထုတ်ကြတာကျဉ်းနှံ့အားရစရာကောင်းလာပါတယ်စာတန်းဖတ်ပွဲတက်ရောက်သူတွေကစာတန်းနဲ့ပတ်သက်ပြီးမေးမြန်းကြစာတန်းရှင်တွေကပြန်လည်ဖြေကြားကြနဲ့သုတေသနအသွင်ဆောင်နေတာကလည်းအားရစရာပါမေးကြတာတွေကမော်ဒန်ကဗျာနဲ့ပတ်သက်တဲ့သမိုင်းကြောင်းတွေမော်ဒန်ကဗျာဖြစ်ပေါ်တိုးတက်လာပုံတွေအတန်ကိစ္စ၊ကာယံကိစ္စ၊နေရီကိစ္စတွေစုံလို့ပါပဲမြမကဗျာလောကကြီးပွားတိုးတက်ရေးကိုရည်ရွယ်ပြီးမေးမြန်းကြဖြေကြားကြပါတည်းဒီလိုအပြုတ်သဘောနဲ့မေးမြန်းဆွေးနွေးမှုတွေကိုစာတန်းဖတ်ပွဲတွေမှာအင်မတန်ကြိုးစားမှုပါပါတယ်။ဒါကြောင့်စာတန်းရှင်တွေတဲကတကုံတက္ကသိုလ်မြန်မာစာဌာနလက်ထောက်ကတိကဆရာဦးမင်းစင်ကလောင်အမီနဲ့ဆိုမင်းစင်ညိုမြန်မာစာကိုလူမှုရေးစာမျက်နှာကတဆင့်ဆက်သွယ်မေးမြန်းပစ်ခဲ့ပါတယ်။ဆရာဦးမင်းစင်ကိုခေတ်ပေါ်ကဗျာနဲ့မော်ဒန်ကဗျာဘာကွာတလဲလို့မေးတဲ့အခါမှာ
ခေတ်ပေါ်ကဗျာဆိုတာကတော့ခေတ်ကင်းမှာပေါ်ပေါက်တဲ့ကဗျာတွေအားလုံးကိုခြုံငုံပြီးခေါ်လိုက်တယ်လို့ကျွန်တော်ဒီဘူးကအားဖြင့်ယူဆပါတယ်။ဥပမာလွတ်လပ်ရေးရပြီး1950ကျော်60ကာလ60ကျော်90ကာလတွေမှာဆိုရင်ခေတ်ပေါ်ကဗျာလို့တုံးတယ်ပေါ့ဒီအဲခေတ်ပေါ်ကဗျာကာလမှာဆိုလို့ရှိရင်ဟိုဆရာတကုံတာယာရဲ့အစာပေတဲ့ယူဆနဲ့ပေါ်ပေါက်တဲ့ကဗျာတွေကိုလည်းခေတ်ပေါ်ကဗျာလို့ခေါ်တာပါပဲ။အဲနောက်တစ်ခါဟိုတော်လန်ကဗျာတွေကိုလည်းခေတ်ပေါ်ကဗျာလို့ခေါ်တာပါပဲ။ဒီပြည်သူတရားစိုးကြီးရဲ့ဗီလာလန်လို့ကဗျာမျိုးတွေလည်းအခေတ်မှာပေါ်ပေါက်တဲ့အတွက်ဟိုကျွန်တော်ကတော့အဲခေတ်ပေါ်ကဗျာလို့ပြောရင်စကြပါလေ။မော်ဒန်ကဗျာဆိုတာကတော့ခေတ်တစ်ခေတ်အတွင်းမှာပေါ်ပေါက်ပေမဲ့လို့မော်ဒန်ခံစားမှုပေါ့မော်ဒန် sensibility ပါဝင်တဲ့မော်ဒန် sensibility အားကောင်းတဲ့အဲကဗျာတွေကိုပဲကျွန်တော်ကတော့မော်ဒန်ကဗျာလို့ယူဆပါတယ်ခင်ဗျာ
ဆရာပြောသွားတဲ့အထက်ကမော်ဒန်ခံစားမှုနဲ့မော်ဒန်ကဗျာသဘောကိုဆက်မိတဲ့အခါမှာတော့
မော်ဒန်ခံစားမှုဆိုတာဘယ်လိုအမျိုးလဲဆိုလို့ရှိရင်တော့အထူးသမှုခေတ်ကြီးအတွင်းမှာပေါ့ဒီနေ့ခေတ်လို့ဆိုဤပညာခေတ်ကြီးအတွင်းမှာပေါ့လေဒီလူသားရဲ့ဒီအခန်းကဏ္ဍလူသားရဲ့အတိတ်တရားလူသားရဲ့ဖြစ်တည်မှုမိမိနေတာကိုနက်နက်ရှိုင်ရှိုင်ပြင်းပြင်းထန်ထန်ခံစားရတဲ့ခံစားမှုတွေရောပြွန်ပါဝင်နေတဲ့ဒီခံစားမှုတွေကြောင့်ပဲဒီလွတ်လပ်မှုကိုရှာဖွေနေတဲ့အကြောင်းကိုရေးဖွက်ထားတဲ့ကဗျာတွေကိုတော့ပဲကျွန်တော်ကမော်ဒန်ကဗျာလို့စကြင်ပါတယ
်မော်ဒန်ကဗျာကစိတ်ခံစားမှုတွေလွတ်လပ်မှုတွေကိုအလေးထားတာသတိပြုမိပါတယ်မော်ဒန်ကဗျာမှာကာယံပါခြင်းမပါခြင်းဆိုတဲ့အဖွဲ့ပုံစံကိုမေးတဲ့အခါမှာတော့ဆရာဦးမင်းစင်က
ကဗျာအဖွဲ့ပုံစံနဲ့ပတ်သက်လို့ပြောရလို့ရှိရင်တော့ကာယံပါတဲ့မော်ဒန်ကဗျာဆိုတာမျိုးကတော့မရှိဘူးပေါ့အထူးသဖြင့်တော့ကာယံပါလို့ရှိရင်တော့မော်ဒန်ကဗျာမဟုတ်ဘူးလို့ပြောကြင်ပါတယ
်မော်ဒန်ကဗျာရဲ့ရှေ့အလားလာရောဘယ်လိုထင်ပါသလဲမေးတဲ့အခါမှာတော့
အော်ဒီနေ့ကကအလုံးမတမထွေပြားတဲ့ဟိုခေတ်ဖြစ်ပါတယ်လူမှုဒုက္ခတွေလူမှုဒုက္ခတွေအဲ့တော့လူမှုဒုက္ခတွေလူမှုဒုက္ခတွေကိုများစွာခံစားတွေ့ကြုံရတဲ့ခေတ်ဖြစ်ပါတယ်အဲဒီလိုခေတ်ဖြစ်တဲ့အတွက်ကြောင့်မို့လို့ဒီမော်ဒန်ခံစားမှုဟာအဲဒီဘဝရဲ့မရေရာမှုတွေဘဝရဲ့မတိကျမှုတွေအဲဘဝမှာဘာကိုယုံရမှန်းမသိတာတွေဘာဟာဘဝအတွက်ဘာဟာတကယ်ရှိနေလဲဆိုတာမသိတာတွေဟာဟိုကျွန်တော်တို့ဒီလူငယ်အမြောက်အများကခံစားနေရတဲ့ဟိုကိစ္စဖြစ်ပါတယ်အဲသူတို့ဒီလိုလူတွေရှိနေတယ်ဆိုလို့ရှိရင်မော်ဒန်ကဗျာကရှေ့လားလာကလည်းဟိုဆက်လက်ပြီးတော့ပဲရှိနေမှာပဲ။ဘာကြောင့်လဲဆိုလို့ရှိရင်ဟိုကျွန်တော်တို့ကမော်ဒန်ခေတ်ကြီးကိုဖြတ်သန်းနေရတာ။အဲလူငယ်တွေဟာမော်ဒန်ကဗျာကိုအဖတ်ရွတ်နေလို့နားလေချိန်မှာနားလေမယ်ပေါ့။အဲဒါပေမဲ့သူတို့မှာမော်ဒန်ခံစားမှုရှိပါတယ်ခင်ဗျာ။အဲဒါကြောင့်မို့လို့မော်ဒန်ကဗျာရဲ့ရှေ့လားလာဟာသိုးရင်ပြာမရှိဘူးလို့ပဲကျွန်တော်ထင်ပါတယ်ခင်ဗျာ
။မော်ဒန်ကဗျာမှာပြဿနာတစ်ခုကနားလေရခက်တယ်ဆိုတဲ့ညီးတန်ညူတန်ကြားနေရတာပါ။ အဲ့ဒါနဲ့ပတ်သက်လို့မိတဲ့အခါမှာ
မောင်ရေကများတို့ကနားလည်ဖို့အတွက်ကခင်ဗျာသာသာလေးကဟိုသကလုံးလေးစီမှာအိပ်ပဲကောက်တာမဟုတ်ပဲနဲ့ခင်ဗျာသာသာကိုဖတ်ပြီးတော့မှဖြစ်ပေါ်လာတဲ့ခံစားမှုပေါ့အဲ့ခံစားမှုကဘယ်ပေါ်မှာမူတည်ပြီးဖြစ်ပေါ်လာတာဆိုကိုယ့်ရဲ့လဘမူလဒီခင်ဗျာဖတ်သူတို့ရဲ့စိတ်ထဲမှာရှိနေတဲ့ဒီအတွေးအခေါ်တွေအယူဆတွေယုံကြည်မှုတွေသဘောထားတွေသူဖြတ်သန်းရတဲ့ပတ်ဝန်းကျင်တွေသူတွေးကြုံရတဲ့ခံစားမှုတွေအသရှိတဲ့အစ်သက်သာအတိဟောင်းအတွေ့အကြုံဟောင်းလေးပေါ်မူတည်ပြီးခံစားရတာဖြစ်ပါတယ်ခင်ဗျာအဲ့လိုခံစားရင်မော်ဒယ်ကဗျာကနားမလည်ပြောင်းအကြောင်းဟိုမရှိပါဘူ
းအဲ့ဒါကတော့ဆရာဦးမင်းစင်ရဲ့အဖြေပဲဖြစ်ပါတယ်ဆရာကြီးဒေါက်တာခင်အေးကတော့ဒီတဲ့တူရှင်းတဲ့အဖြေမျိုးပေးဘူးတာအမှတ်ရမိပါတယ်မော်ဒယ်ကဗျာကိုနားမလည်တာမနှစ်သက်တာဟာမော်ဒယ်ကဗျာကိုမဖက်လို့ပါပဲမော်ဒယ်ကဗျာတပုတ်ကိုအပေါ်ရန်တမန်ကရှန်ကဖက်ယုံနဲ့ဘယ်နားလေပါမလဲနားမလည်တော့မဖက်တော့မနှိမ့်မျိုးဖြစ်ရတာမဆန်းပါဘူးမော်ဒယ်ကဗျာရဲ့အရာသာကိုခံစားဖို့လက်လွတ်ကုန်ကြတာပေါ့စဉ်းစားတဲ့ညံခံစားတဲ့နှလုံးသားအရင်ခံပြီးဖက်လိုက်ရင်မော်ဒန်ကဗျာရဲ့အရာသာကိုခံစားနှစ်သက်ခွင့်ရလာနိုင်စရာအကြောင်းရှိပါတယ်စားပီးမြင့်ပြီးလူမျိုးတင်ပါစေ